မြန်မာနိုင်ငံမှာဒီတက်မတော်ကာကွယ်ဦးစီးချုပ်ဦးဆောင်တဲ့အဖွဲ့ကအာဏာသိမ်းယူအုပ်ချုပ်ခဲ့တဲ့လွန်ခဲ့တဲ့ရက်ပေါင်း40ကျော်အတွင်းမှာဆရာနာရှင်ဆန့်ကျင်ဆန္ဒပြသူ130ကျော်ပြစ်ခတ်တပ်ဖြတ်ခံခဲ့ရပြီးတော့2100ကျော်ဖမ်းဆီးခံရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရဲ့အသင်း AAPBB ကပြောပါရယ်ပျောက်ဆုံးအဆက်အသွယ်ခုချိန်ထိမရသေးတဲ့သူတွေလည်းရှိနေပါရယ်နေ့စဉ်ဒီတေဆုံးဖမ်းဆီးခံရသူတွေတိုးလာနေတာဟာစိုးရိမ်စရာဖြစ်တယ်လို့ AAPBB ရဲ့အဖွဲ့အတွင်းရေးမှူးကိုတိတ်နိုင်က VOA ကိုပြောပါရယ်မဆုမုံကကိုတိတ်နိုင်ကိုဆက်သွယ်မေးထားပါရယ်ရှင
်2156ဦးဟာဖမ်းဆီးထွက်ခဲ့တာနဲ့အဲ့ဒီမှာ319ဦးဟာတန်လွတ်လာနေပြီတော့အနည်းဆုံး839ဦးဖမ်းဆီးထွက်ခဲ့တာလည်းဒီပြောလို့ရပါတယ်ဒီမနေ့ကဆိုလို့ရှိရင်တရားကြော်လောက်ထပ်ပြီးတော့အဖမ်းခံရတယ်ဆိုတော့ဒီမင်းကဆိုလို့ရှိရင်ကျွန်တော်တို့ဖမ်းဆီးခံရတဲ့စီးရင်းလေးထိုက်ရတာလည်းရှိပါတယ်ဟိုအနည်းဆုံးကျွန်တော်တို့2000လောက်ကတော့ဖမ်းဆီးထွက်ခံရပြီးတော့အနည်းဆုံး130ကျော်ကအနာပိတ်ပြီးတော့ဆရာကလည်းဒီနေ့ထိစာဆုံးသွားတဲ့လူကတော့130ကျော်လောက်ရှိပါတယ
်ဟုတ်ကဲ့ရှင်အဲ့တော့အခုဒီနေ့ထိဆိုလို့ရှိရင်တည်ဆုံသွားတဲ့သူတွေပေါ့နော်လက်နက်နဲ့ထိမှန်တာတွေရှိတယ်နောက်ဖမ်းဆီးခံရင်းနဲ့တည်ဆုံသွားတဲ့လူတွေရှိတယ်တချို့ဆိုလို့ရှိရင်လည်းအခုချိန်ထိပျောက်ဆုံးနေတဲ့အနေအထားတွေရှိတယ်ဒီပေါ်မှာရော ABB အနေနဲ့ဘယ်လိုများဆက်သွယ်လို့ရနိုင်ပါလဲရှင
်ဒီနေ့ကဆိုလို့ရှိရင်လည်းကျွန်တော်တို့ဒီအနည်းဆုံးကျွန်တော်တို့ဆယ်ဦးလောက်စာဆုံးနေတာကိုကျွန်တော်တို့ဟိုခုချိန်ထိကနေရတာပါလေဆိုတော့နင်းညာမှာအမျိုးသမီးတယောက်အပါအဝင်၄ယောက်ကြားတယ်။ဒါရရတာ50ကျော်လောက်ရှိပါတယ်။မန္တလေးမှာ2ဦးကြားတယ်။3ဦးဒါရရတယ်။ပဲခူးမှာဇိုးပြည်ကောင်းမှာ2ဦးကြားတယ်။3ဦးဒါရရတယ်။ဆိုတော့အောက်လမ်းမှာအရသာ2ဦးကြားဆုံးပြီးတော့6ဦးဒါရရတယ်။အောက်ခံမှာ2ဦးကြားဆုံးပြီးတော့3ဦးဒါရရတယ်။ဆိုတော့ဒီလိုက်တာကအင်းဖေတို့ဒီဘက်မှာမြောက်ကလာတို့ဘက်မှာဒီအကျန်းတဲ့ပြုံကွင်းနေတဲ့သစ္စာမျိုးတွေရှိပါတယ်။ဒီစည်းရင်းတွေကတော့နေတိုင်းလို့ထပ်တိုးနေတာလည်းရှိပါတယ်။ကျွန်တော်တို့ကတော့တန်းနိုင်ပညာတော့ဖြတ်ကျဲပြီးတော့ကျွန်တော်တို့စုံရလာလေဟိုစည်းရင်းယူလာလေကျွန်တော်တို့လုပ်နေပါတယ်။ဆိုတော့ကြံရတာလည်းရှိနိုင်ပါတယ်။ဆိုတော့အများစုကတော့ဒီငင်းတဲ့ကဌာနပြရင်းနဲ့စေအုပ်စုကနေပြီးတော့အချက်ဖက်ဖြုတ်ခွဲတဲ့အနေအထားနဲ့ဒီလမ်းမပေါ်မှာပဲစောက်ဆုံးသွားတဲ့လူတွေကအများစုပါ။ဆိုတော့တချို့ကတော့အတရားရတယ်အဲ့ဒီမှာကြာဆုံးတဲ့လူတွေရှိတယ်။တချို့ကကြာတဲ့ခါကျတော့ဒီတက်ကနေပြီးတော့ဒီတာယာရတဲ့လူတွေကောက်သွားပြီးတော့ဒီနေ့ထိအာပြောက်ဆုံးနေတဲ့လူတွေတော်တော်များများ
ခုဆိုလို့ရှိရင်ဒီမြို့နယ်တချို့ပေါ့နော်ဒီစေအုပ်ချုပ်ရေးမာရှလောထုတ်ထားတဲ့အနေအထားရှိတော့အဲ့ဒီရဲ့အောက်မှာပေါ့နော်ဒီလက်ရှိပြည်သူတွေရဲ့ဒီဖမ်းဆီးချုပ်နှောင်ခံရမှုတည်ဆုံမှုအနေအထားတွေကရောဘယ်လောက်ထိစိုးရိမ်စရာအနေအထားရှိနေပါလဲရှင်
ဟုတ်ကဲ့ဒီမာရှလောထုတ်တယ်ဆိုတဲ့အနေအထားကတော့ဒါကတကြီးတကြီးဒီမှာအဆိုးဆိုးအနေအထားလို့ပြောလို့ရပါတယ်ဒါပေမဲ့လည်းဒီနေ့ဒီလက်တာမှာဆိုလို့ရှိရင်လည်းဒီကျွန်တော်တို့ထောင်နဲ့တောင်နဲ့ချီတဲ့လူအုပ်စုကြီးကဟိုထွက်လာတာပါပဲဆိုတော့ဒါကဘာလို့ပြလဲဆိုတဲ့အခါကျတော့ဒီလိုအချိန်ကြီးမျိုးမှာသူတို့ရဲ့ဒီလွတ်လပ်ခွင့်ဆိုတဲ့ကိစ္စဒီမိုကရေစီရေးဆိုတဲ့ကိစ္စအာလူ့အခွင့်အရေးဆိုတဲ့ကိစ္စကိုဒီဒီကိလေခေလူငယ်လေးကသူတို့ကတော့အစိုးရဒီတိုက်ပွဲဝင်သွားမယ်အနေထားမျိုးရှိပါတယ်ဆိုတော့တန်းနဲ့ဒီမျိုးဆက်လေးကလည်းဒီကိုကြရခန်းဆောင်ကကန္တကနေပြီးတော့ပါဝင်နေတာကိုတွေ့ရပါတယ
်
ဒါပြင်စေုပ်စုဘက်မှာကလည်းသူတို့တွေအနေနဲ့ဒီစစ်အာဏာသိမ်းမှုအထမြောက်အောင်အတွက်သူတို့အနေနဲ့ဒီအစွမ်းကိုကြိုးစားမယ်သဘောတော့ရှိပါတယ
်ဟုတ်ကဲ့ဒ
ါကတော့မြန်မာနိုင်ငံမှာဒီလာမယ့်ဒီကာလဒူကာလလေးပြန်မှာတော့တော်တော်လေးကိုစူးစူးဝဝအနေထားမျိုးနဲ့ရင်ဆိုင်ရမယ်အနေထားမျိုးလူရဲ့ရှိပါရဲ့ဗျ
ဟုတ်ကဲ့ရှင်အဲ့တော့အဲ့ဒီလိုမျိုးအနေထားရှိတဲ့အချိန်မှာဒီဖန်စီခံရတာထိမ့်သိမ့်ခံရတာတရားစွဲခံရတာနောက်ပျောက်ဆုံးသွားတာကြာဆုံးသွားတဲ့ဒီပြည်သူတွေနဲ့ပတ်သက်ပြီးတော့ဥပဒေရေးရအရာပေါ့နော်အကူအညီတွေလိုအပ်လာတဲ့ခါကြလို့ရှင်လဲဆက်သွယ်ဖို့ဆိုပြီးပြောထားတာတွေရှိရဲဆိုတော့ ABB နေနဲ့ဘာတွေများကူညီပေးနိုင်မလဲနောက်ဥပဒေရေးရကျွမ်းကျင်ပညာရှင်တွေဘက်ကရောဘာတွေများဝိုင်းပြီးတော့ကူညီပေးနေတာတွေရှိပါလဲရှင
်ဟုတ်ကဲ့ဒီဥပဒေရေးကျွမ်းကျင်တဲ့ဒီဥပဒေပညာရှင်တွေရှိကြလို့ပဲကျွန်တော်ရှိနေရင်ရှိကြပါတယ်ဆိုတော့သူတို့တွေကတော့တန်းနိုင်တဲ့ဘက်ကနေပြီးတော့အစွမ်းကိုတော့ဒီကုညီဖောက်ရဲ့ တိနေတာကိုတွေ့ရပါတယ်ကျွန်တော် EDB အနေနဲ့လည်းဒီဥပဒေရအကြံပြုနေတဲ့ကိစ္စမျိုးလေးရှိပါတယ်နောက်တစ်ခါကျွန်တော်တို့အချင်းတောင်တွေကိုရောက်သွားတဲ့အခါမျိုးမှာသူ့မှာထောက်ပံ့တာဘယ်လိုတွေ့ရမယ်ဆိုတဲ့ကိစ္စမျိုးတရားယူဆိုင်တဲ့အခါမှာလိုအပ်တဲ့ဥပဒေရရအကူအညီမျိုးစစ်မှုအကူအညီမျိုးကိုတော့ကျွန်တော်တို့ဒီ EDB မှာလည်းကျွန်တော်တို့နေရင်ထုတ်တဲ့ကျွန်တော်ထုတ်ပြန်ချက်တွေမှာလည်းတော့ဆုံးမှာကျွန်တော်တို့ဖော်ပြတာရှိပါတယ်ဖွင့်တာပဲနဲ့ဟိုဥပဒေရရတဲ့အထောက်အကူပြုနေတဲ့ဒီအဖွဲ့အစည်းတွေကျွန်တော်တို့တက်နိုင်တဲ့လောက်ထိတ်သိမ်းသွားမဲ့အစီအစဉ်မျိုးတွေကျွန်တော်တို့ဟိုလုပ်ထားပါတယ်ဗျဟုတ်ကဲ့လုံးလုံးကျင်မှာတော့ကျွန်တော်တို့ဒီ ADP ကဘောပြည်သူ့ပါတီမှာဟိုပြည်သူ့ပါတီကဒီဥပဒေရရကြောင်းနေပြီးရှိနေရောနေတိုင်းလို့ဆိုလို့ဒီအစ်စိတ်တောင်အစ်စိတ်ရဲ့ထောင်ရှိမှာရှိနေပါတယ်ကျတော့ဟိုဥစိတ်ထောက်ကိုလာပြီးတော့အာသာသမီးတွေဗောက်သမားတွေကိုလာတွေ့ကြတဲ့ဒီလူများကိုလည်းတရင်ကပတ်တရင်ကပါပြေတာကတော့ဥစိတ်ထောက်ချိန်မှာလည်းဥပဒေအကြံပေးအဖွဲ့လေး AB ဒါဝင်ဥပဒေအကြံပေးအဖွဲ့လေးရှိနေပါတယ်အချိန်မီဆက်ပြီးတော့ဒီတောင်းနိုင်ပါတယ်ဒီပါလေးကိုတော့ပြောပြပါတယ်ဗျ
နိုင်ငံရေးအကျဉ်းသားများကိုကြီးဆောက်ရှောက်ရဲ့အသင်း AABB အဖွဲ့အတွင်းရေးမှုကိုတိတ်နိုင်ကိုမတ်စုမွန်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်